တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပြေပို့လိုက်တဲ့စာနဲ့ရင်ခွင့်တံတွေတင်ပြရမယ့်အလက်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့မန္တလေးတိုင်းတပိတ်ချင်းမြို့နယ်ကတကောင်ကြံညက်တွင်းငယ်စားတဲ့ဒေသတွေမှာအခုချိန်ထိလျှက်စစ်မီမရသေးတဲ့အကြောင်းဒေသခံတယောက်ပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
ကြညက်တဲ့ရွာတဲ့မဟုတ်ဘူးဗျာဒီရောက်ကတည်းကခုနှစ်မိုင်ရဲ့တစ်ပြက်ပေါ့ဗျာတွင်းငယ်တို့ရချင်းရတို့တကောင်တို့အပိုင်းနေဒီကျွန်တော်တို့ဒီအစ်စ်ပိုင်းတွေကိုမလဲနေရသူတို့လျှက်စစ်ထားတော့ဟိုကနေလာတက်လိုက်ဒါနေလာတက်လိုက်တဲ့ဆောဆောနဲ့ထိုင်ပြီးသွားပြီသူတွေလည်းတန်းတော့တန်းပြီးလို့ဖြစ်နေဒါပေမဲ့ခေါ်သောပိုင်းတော့ကຢာရင်းရှင်ကနှစ်ဦးလောက်ကနေပြီးတော့သူတို့ຢာရင်းတွေကိုအချက်မခံလို့ဆိုပြီးတိုင်းမဆက်ရသေးတာနှစ်လသုံးလလောက်ကမှသူရခဲ့ရှင်နဲ့အဲတိုင်းလျက်စစ်ဦးနဲ့လာပြီးတော့ညီလိုက်ပြီးတော့ပြင်လဲသွားပြီလို့ပြောတာဒါပေမဲ့ဆက်တိုင်ဆက်ရံတော့ကြံသေးတယ်လျက်စစ်ဌာနကနေပြီးတော့ပထမကုမ္ပဏီကိုပေးတာလို့အဲ့လိုမျိုးသိရတာလေနောက်အဲ့ကုမ္ပဏီကလုပ်ငန်းတွေလုပ်တာတွေသူတို့ quality မမီလို့ဆိုပြီးတော့အဲ့လိုမျိုးတွေပေါ့အရေးယူရလို့ဘာလို့အပိုင်းတွေဖြစ်သွားပြီးတော့တန့်သွားပြီးမှခုမှတခါနည်းနည်းတော့ပြန်မလုပ်နေတာကျွန်တော်ကြံရှင်းတဲ့တွင်းငယ်တိုက်ရပေါ့ဗျတွင်းငယ်ကြီးပါပေါ့အဲ့တွင်းငယ်လည်းတိုက်နေပဲအဲ့တွင်းငယ်မှာဆိုရင်ဒီလျက်စစ်အာဝဆိုင်ဦးတို့မြန်မာရွာနေဖြူစားပြီးဝယ်ထတာအဲ့ဒီကိစ္စလည်းသူမြို့နယ်ထေဦးတို့တိုင်းပြည်ဆင်းဝန်ကြီးယုံနေပါလေဖြစ်အောင်တို့တိုင်းဟာတော်ဟာနဲ့ဒေသရှင်လုံးကလေးလောက်တာလည်းဘာမှပြဿနာမပြေလေဘူးအဲ့ဒါလည်းအခက်အခဲဖြစ်နေရရခင်ရှင်ကဖက်မခံတာအဲ့ဒီကိစ္စတွေကိုလည်းလက်ခံတဲ့တာဝန်ရှိတဲ့လူကြီးတွေပေါ့ဗျာမြို့နယ်ထေဦးတို့ဘာလို့များတို့ကလည်းဆင်းရင်းပြီးတော့ဒါတွေတို့အလိုလုံထုံးလို့ဥပဒေနဲ့ဒီလိုနှိမ့်တိုင်းပေါင်းဆက်ပြီးတော့ဒီလိုဖြည့်ရှင်းပေးရတယ်လည်းမရှိတဲ့အတွက်ကြောင့်အဲ့လိုကြားတဲ့သဘောမျိုးနဲ့ဖြစ်သွားတာ
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နှစ်ချောင်းရွာမှာရေကန်တစ်တကန်တူဖို့ပြည်နယ်အစိုးရကဘတ်ဂျက်ငွေချပေးပြီးမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးချုပ်ကစီရေးကြီးတည်ထောင်ထားတဲ့ကုမ္ပဏီကကွန်ထရက်ယူလိုက်တယ်လို့ရွာသားတွေကိုလည်းလှုပ်အားပေးတူခိုင်းတယ်ဆိုတဲ့အကြောင်းရေကန်ကိုလည်းနေရာသစ်မှာမတူဘဲရေကန်ဟောင်းကိုပဲတိုးချက်တူဖော်ခဲ့တယ်ဆိုတဲ့အကြောင်းအဲ့လိုတိုးချက်တဲ့အခါမှာရေကန်ဘေးကစာတင်ကျောင်းမြေပါပါသွားတယ်လို့စာတင်ကျောင်းတွေကရေကန်လည်းပါသွားတဲ့အကြောင်းဒီလိုဖြစ်နေတာတွေကိုယာသားတွေကမကျေနပ်ဘူးဆိုတဲ့အကြောင်းဒေသခံတယောက်ကအခုလိုပြောပြပါတယ
်ကျွန်တော်တို့မြောက်ဦးနေလက်ချုပ်ရောက်မှာပေါ့ပြည်နယ်အစိုးရစီကဒီနေ့ရေကန်တကယ်ကြားပါတယ်လေရအဖိုက်တူဖို့တော့တင်းလေးစီချိုက်ပြီးပေါ့အဲအေးကြားတော့ကိုရမျိုးနေချွေဦးယုံကဈေးကြီးမော်ရှင်နှုံးမှာကုမ္ပဏီထုတ်တာရှိပါတယ်ရချွေတ냐ထက်ကုမ္ပဏီဟာမြင်နဲ့ရထားပါတယ်အေးဒီကုမ္ပဏီကမော်ရှင်နှုံးစီကတင်းလေးချုပ်အချုပ်ဝင်မှုကဥကြုံရေးဆိုသူက25ပြည်နယ်ဒီကတူမီဆိုပြီးကြတော့လာခံခဲ့ပါတယ်။အဲလာခံခဲ့ပြီးတော့သူကဖေဖော်ဝါရီစစ်ချေရန်တွေကကြေတော်မှာအစီအွေခေါ်ပြီးတော့ရော်တော့တွေကိုသူက25သိန်းပေးကြတယ်ဆိုပြီးတော့လိမ်ပါတယ်။ဒီသူကကြေတော်တော့တွေအနေနဲ့လောကပေးရမယ်အဲ့ဒီမနေ့ဖန်ရေကတူတော်မှာကျေလေးလေးကိုကြည့်ရင်ငါတူခိုင်းနေဆိုပြီးတော့ပြောပါတယ်။ဖေဖော်ဝါရီစစ်ကောင်ကရော်တော့တရင်တယောက်တူပါတယ်။ရတူတွေကညမုံလားရေကန်ရဲ့ရောက်ဖောက်ကင်ပုံနဲ့နေပြီးတော့အနောက်ဖောက်ကင်ပုံကိုတူပါတယ်။တဖောက်ကိုဆင်းကပြီးစီတူရှိလို့တူပါတယ်။အဖိုက်တူတာမဟုတ်ဘူးရေကအစိုးရစီကကြတာကရေကအဖိုက်တော့ကြတာပါမုံလိုက်ရေကရေနှစ်ဖောက်ကိုတူရှိပြီးဆင်းကပြီးတူတာကိုရော်တော့တွေကမကျေနေကြဘူးမကျေနေတာကအစိုးရစီကကြတာကဒီလိုပုံစံတူခိုက်တာမဟုတ်ဘူးရေကတိုင်းပြီးတူခိုက်တာအဲဒီလိုတူခါရေကရေအနောက်ဖောက်မှာစာပကြုတ်ခင်စည်းရှိပါတယ်ကျောင်းရေးမြေကလည်းပါတော့ပါတယ်ပညာရေးဌာနကလှုပ်ထားတဲ့အုတ်ကဲနဲ့လာနှိုက်တော့ကိုလေတခါမုံလိုက်နေရာကနေပြီးတော့ပြုတ်ရှိပိုက်ပါတယ်ဒီလိုလောက်တော့လေပညာရေးဌာနခွန်ပူချက်မရဘူးကျွန်တော်မျိုးနဲ့ပညာရေးမှုကိုမိထားပါတယ်အဲ့ဒါကိုရွာတော်တွေကမချေနေကြဘူးအဲ့ဒါလေးကိုအားရေးဖေကတရှင်တပြည့်ရှင်လို့ပါလေ
နောက်ကြားမဲ့ပေးစာတစ်စောင်ကတော့အလုသမားဝန်ကြီးစီကိုထိုင်းနိုင်ငံရောက်မြန်မာအလုသမားတွေကိုစားရေးလိုက်တဲ့စာပါနားဆင်ကြည့်ပါခင်ဗျာ
တို့အလုသမားလူဝင်မှုကြီးကြပ်ရေးနှင့်ပြည်သူ့အင်အားဝန်ကြီးဦးသိန်းစွေတည်တာရန်တင်ပြအပ်ပါတယ်ထိုင်းနိုင်ငံရောက်မြန်မာအလုသားတွေလမ်းဘေးမှာဒုက္ခရောက်နေကြပြီဆိုတာကိုမြန်မာအလုသမားဝန်ကြီးဌာနအနေနဲ့မြင်တွေ့နိုင်ပြီးတော့သူတို့အတွက်နှစ်နိုင်ငံအလုသမားဝန်ကြီးဌာနများအမြန်ဆုံးအစီအွေခေါ်ယူတွဲဆုံဆွေးနွေးသင့်နေပါပြီလို့ AAC မာမိတ်အဖွဲ့မှတိုက်တွန်းအပ်ပါသည်မြန်မာအလုသားတွေတိုင်းနဲ့ချီပြီးနေထိုင်ခွင့်တက်တန်းတိုးဖို့ကြံနေပါသေးတယ်နေရှင်သတင်းမှာဖော်ပြထားတာကထိုင်းဘက်ကလည်းတက်တန်းတိုးနေတာတွေကိုရက်ထက်မှန်တိုးမပေးတော့ပါဘူးလို့ကြေညာလိုက်ပါပြီထိုင်းရောက်မြန်မာလူသားတွေရဲ့အခက်အခဲဆုံးအချိန်ကိုအားခဲဖြတ်သန်းနေရပါပြီ။နေထိုင်ခွင့်တွေရဖို့ passport အကျိုးဆောင်ပွဲစားတွေကိုတောင်းတလောက်ငွေပေးနေရပါတယ်။တချို့အကျိုးဆောင်တွေကကိုကျင်းစာတရားနဲ့တော်သင့်ယုံဝန်ဆောင်ကပဲယူပေမဲ့တချို့ပွဲစားတွေကတော့ဝန်ဆောင်ကကိုအစမတန်ယူနေကြပါတယ်။ဒါကြောင့်မြန်မာအစိုးရအထက်လူကြီးများကလည်းစပွဲပေါ်ကစာရွက်ဖြူပါစာတမ်းတွေကိုယုံမနေပဲထိုင်းရောက်အောက်ခြေအလို့သမားတွေအလို့သမားရေးလှူရှားသူတွေရဲ့ပြောကျင်တဲ့စကားတွေကိုလည်း ထက်တွက်နားထောင်ပေးပါဦးလို့ထိုင်းရောက်မြန်မာလူသားတွေကိုစား AAC အဖွဲ့မှလေးစားစွာတောင်းဆိုလိုက်ပါတယ်ခင်ဗျာ
။တစ်ဆက်တည်းမှာပဲနေပြည်တော်စီမံသာယာဌာနမှာရင်မောင်းတာဝန်ထမ်းဆောင်ခဲ့တဲ့ဦးမဝင်းကသူတွေးကြုံရတဲ့ဌာနတွင်အခြေအနေကိုရေးလိုက်တဲ့စာဖြစ်ပါတယ်။နားဆင်ကြပါခင်ဗျာ။
ကျွန်တော်ဦးမဝင်းဟာနေပြည်တော်စီမံသာယာရေးကော်မတီလက်အောက်မှာရှိတဲ့စက်ရုံနဲ့မော်တော်ယာဉ်ဌာနမှာ2006ခုနှစ်5လပိုင်းကစတင်ပြီးတာဝန်ထမ်းဆောင်ခဲ့ပါတယ်။အထက်လူကြီးတွေပေးရတဲ့တာဝန်ကိုလည်းကြီးမွန်စွာထမ်းဆောင်ခဲ့တာယနေ့အချိန်ထိဖြစ်ပါတယ်။တာဝန်ထမ်းဆောင်နေတဲ့ကာလမှာရင်တိုက်ချင်း၊ရင်တိတ်မှောက်ချင်း၊မွေးစေဝါတုံးဆွဲတာလည်းမရှိပါဘူး။တရားဥပဒေနဲ့မလွတ်ကင်းတဲ့အလုပ်များကိုလည်းလုပ်ဆောင်ခြင်းမရှိပါဘူး။နေပြည်တော်စီမံသာယာရေးကော်မတီဈေးများဌာနလက်အောက်ရှိနေပြည်တော်တပြေကုန်းဈေးမှာ 5C9325 ယင်အား2009ခုနှစ်ကစတင်က2018ခုနှစ်12လပိုင်းအထိမောင်းနေခဲ့ပါတယ်။ယခုအခါမှာနေပြည်တော်စီမံသာရေးကော်မတီလက်အောက်ဈေးများဌာနကိုဌာနမှုအသစ်ရောက်ရှိလာပြီးလအနှဲငယ်အတွက်မှာဈေးဌာနမှုနဲ့ဈေးများညွှန်ကြားရေးမှုတို့ကကျွန်တော်ကို2019ခုနှစ်12လပိုင်းမှာတာဝန်ထမ်းဆောင်နေစဉ်ကျွန်တော်မောင်းနှင်သောယင်အားအာဟာရတုခဈေးမှလုံခြုံရေးဝန်ထမ်းတအူကလွှဲပြောင်းပေးရန်ပြောဆိုခဲ့ပါတယ်။ယင်လွှဲပြောင်းခံရသူနေပြည်တော်စီမံသာရေးကော်မတီစက်ရုံနဲ့မော်တော်ယာဉ်ဌာနမှာယင်မောင်းလျှောက်ထားခြင်းလည်းမရှိပါဘူး။လူလူချင်းခင်မင်မှုနဲ့ဈေးဌာနမှုဈေးညွှန်ကြားမှုတို့ကလက်စားပြီးတော့မိမိသဘောလျောက်ခန့်အပ်ခဲ့ခြင်းဖြစ်ပါတယ်။နေပြည်တော်စီမံသာရေးကော်မတီစက်ရုံနဲ့မော်တော်ယာဉ်ဌာနမှာရင်မောင်းတအူကားရရှိဖို့အတွက်အစဉ်အဆက်ဆောင်ဆိုင်ရတာဖြစ်ပါတယ်။ကျွန်တော်ဟာအလုပ်ဝင်စဉ်ကတည်းကလည်းထိုကဲ့သို့ရင်ရရှိဖို့ဆောင်ဆိုင်ခဲ့ရပါတယ်။ယခုဖြစ်စဉ်မှာဘိုလ်ဦးစီးစနစ်ဖြင့်လှုပ်ဆောင်သွားခြင်းဖြစ်ပြီးကျွန်တော်ဟာအမှားတစုံတရာကြီးလွန်ခံခြင်းမရှိပါကြောင်းနဲ့အထက်ကတာဝန်ရှိလူကြီးများများသိစေရန်လေးစားစွာတင်ပြပါရခင်ဗျာ
။ဒီတစ်ပတ်သောရရှင်ပေးစာခံတာကိုဒီစာနဲ့ပဲနှုတ်ဆက်ပါရစေ။အခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်ကျင်ကိုလူအဖွဲ့စည်းကအခြေအနေတွေစာရေးသားပေးပို့မယ်ဆိုရင် burmese@rfa.org ဆိုတဲ့ email ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။ဒါပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်တဲ့9655198နဲ့9640596တို့ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။သွားရရှင်တွေဘေးရန်ကင်းမြန်းကြပါစေခင်ဗျာ။